SBS live streams and podcasts are supported by advertising.
SBS is Australia's most trusted multilingual broadcaster. Our listeners are loyal, highly engaged, and have supported countless local businesses. We offer advertising packages for businesses of all sizes. Our experienced sales team will guide you through the process of owning a great campaign. Bring your own ad or have our production team make you something in one of our 68 languages. Start the conversation with your new audience today. Email sales@sbs.com.au.
SBS Myanmar Pai ne atu shi ni da ba. sbs.com.au/burmese ma promo 2k de tadin sa ma rwe ko sha phwe ba. သောတာရှင်များယနေ့ဧပြီလ18ရက်ပုံထူနေ့အတွက် SBS News Flash သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်တော်ကဒေဗောင်ပါ။ယနေ့အတွက်ထိတ်တန့်သတင်းများ။ဒေါအောင်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုအချင်းထောင်မှနေအိမ်သို့ရွှေ့ပြောင်း။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့နိုင်ငံတော်သမ္မတဦးဝင်းမြင့်တို့ကိုထောင်မှနေအိမ်သို့ရွှေ့ပြောင်းတော့ကြောင်းမစ္စမကကနာဦးစုံစမ်းသိရှိရတယ်လို့ဆိုပါတယ်ဒေါ်ဆန်းစုကြည်ကိုနေပြည်တော်ချုပ်ထောင်မှနေပြည်တော်ရှိနေအိမ်သို့ဧပြီလ16ရက်နေ့နံနက်တွင်ရွှေ့ပြောင်းခဲ့ခြင်းဖြစ်တယ်လို့နေပြည်တော်ရှိသတင်းရင်းမြစ်တစ်ခုကပြောဆိုပါတယ်ဒေါ်ဆန်းစုကြည်နဲ့ဦးဝင်းမြင့်တို့ကိုခြုံနှောင်ထားရထောင်များမှနေအိမ်သို့ရွှေ့ပြောင်းထားလိုက်ကြောင်း11 Media ကစတင်သတင်းဖော်ပြပြီးနောက်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းက VOA မြန်မာပိုင်းတို့အတိအပြုပြောဆိုပါရယ်ဆရာနာမသိငင်ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သည်နေပြည်တော်ရှိစပူသီရီမြို့နယ်ညာနန်းဘုံတာလန်းချမ်းမတ် A33 တွင်နေထိုင်ခဲ့ပါရယ်စစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်ကအာဏာသိမ်းသောအခါနေအိမ်တွင်စစ်သားများကလာရောက်ဖမ်းဆီးခဲ့ပြီးလူဝတ်သောနေရာတစ်ခုသို့ရွှေ့ပြောင်းထားခဲ့ပါရယ်ထို့နောက်တွင်နေပြည်တော်အချုပ်ထောင်သို့ပို့ဆောင်ခဲ့ပါရယ်သမရာဦးဝင်းမြင့်ကိုလည်းတာမူထောင်မှနေပြည်တော်အိမ်သို့ရွှေ့ပြောင်းထားလိုက်တယ်လို့သိရပါတယ်။နိုင်ငံရေးအချင်းသားများရဲ့မှုများကိုလိုက်ပါဆောင်ရွက်ပေးနေသောရှေ့နေများပင်နှင့်ယခုကဲ့သို့နိုင်ငံရေးဖြစ်ပေါ်တိုးတက်မှုနှင့်ပတ်သက်၍မသိရှိသေးဘူးလို့လည်းသိရပါတယ်။စစ်ကောင်စီနှင့်နီးစပ်သောသတင်းရင်းမြစ်တစ်ခုကဒေါ်အောင်ဆန်းစုကြည်ကိုပြည်စုံခွင့်ရရန်တရုတ်သားအမတ်ကတောင်းဆိုထားတယ်လို့ဆိုပါတယ်။ပုံမတင်ချက်တဲ့ဒါဥပဒေတွေကိုမိတ်ဆက်ဖို့စဉ်းစားနေ။ယူဆောက်ဝေပြည်နယ်ဝန်ကြီးချုပ်ခရစ်မန်ဒီတပတ်အတွင်းစစ်နီတွင်ဓာတ်ထုတ်မှုနှစ်ကြိမ်ဖြစ်ပွားပြီးနောက်ပုံမတင်ချက်တဲ့ဒါဥပဒေကိုပြဋ္ဌာန်းရန်စဉ်းစားနေတယ်လို့ပြောဆိုပါတယ်။ဒီနေ့လာနေညတွင်ဝေကလီရှိ Christ the Good Shepherd ဖခင်ကျောင်းတွင် Bishop Mary Emmanuel ဓာတ်ထုတ်ခံရပြီးနောက်အသက်16နှစ်အရွယ်ယောက်ျားလေးတူဖမ်းဆီးခံထားပါတယ်။ဓာတ်ထိုးခံရတဲ့ Bishop သည်တည်ငြိမ်သောအခြေအနေဖြင့်ဆေးရုံမှကုသမှုခံနေရပါတယ်။ Mr. Meng က Radio 2GB သို့ပြောကြားတွင်သူသည်လူများကိုဘေးကင်းစေရန်အတွက်ရွေးချယ်စရာအားလုံးကိုစဉ်းစားနေတယ်လို့ပြောဆိုပါတယ်။ Australia Islamic Council များအဖွဲ့ချုပ်ကဓာတ်ထိုးမှုအားရှုတ်ချပြီးစီလုံးညီညွတ်ရန်တောင်းဆိုထားပါတယ်။ပြည်내အစိုးရနှင့်ယုံကြည်သူဘာသာရေးခေါင်းဆောင်များနှင့်တွေ့ဆုံရာတွင်စစ်စစ်ဆက်ဆက်စုံစမ်းမေးမြန်းခြင်းနဲ့တုံ့ပြန်မှုတောင်းဆိုမှုအပါအဝင်အပြုသဘောဆောင်သောပြေဆုံမှုကိုလက်ခံရရှိခဲ့ကြောင်းကောင်စီမှထုတ်ပြန်ချက်တွင်ဖော်ပြထားပါသည်။ Australia ပြည်တွင်းသရှုအေဂျင်စီ ASIO ကချမ်းဖက်ဖြစ်ရတွင်၎င်းသည်ယူဆောက်ဝေးရဲတပ်ဖွဲ့အားစုံစမ်းစစ်ဆေးမှုတွင်ကူညီဆောင်ရွက်ပေးနေတော်လဲနိုင်ငံရဲ့လုံခြုံရေးကိုချင်းချောက်မှုအဆင့်တွင်ဆက်လက်ထားရှိမယ်လို့ပြောကြားထားပါသည်။ဝေကလီပါဝင်သောမဲနယ်မြေရဲ့ဖက်ဒရယ်လွှတ်တော်မှဒါလီကဘေကင်းရင်သည်နံပါတ်1စိုးရိမ်စရာဖြစ်တယ်လို့ပြောဆိုသွားပါတယ်။လေဗနန်တောင်ပိုင်းတွင်ဟက်စ်ဘိုလာတမှုကတိုက်ခိုက်ခံရ၍သေဆုံး။လေဗနန်တောင်ပိုင်းမှာဟက်စ်ဘိုလာတမှုတို့သေဆုံးခဲ့ရတဲ့ကားတစ်စင်းကိုအစ္စရေးစစ်တပ်ကလုံခြုံတိုက်ခိုက်မှုလို့ပြောထားတဲ့ဗီဒီယိုဖိုင်ကိုထုတ်ပြန်လိုက်ပါတယ်။လေဗနန်နိုင်ငံတောင်ပိုင်းတွင်ဣသရေလ်ဒုံးရင်တစ်စင်းတိုက်ခိုက်မှုကြောင့်ဟ ဟက်စ်ဘိုလာတပ်မှုတူသိမ်းဆုံးပြီးတခြားနှစ်ဦးဒဏ်ရာရရှိခဲ့ကြောင်းလေဘနန်အစိုးရပိုင်းအမျိုးသားအေဂျင်စီကသတင်းပေးပို့လာချိန်တွင်အနီးအနားရှိနယ်မြေတစ်ခုတွင်နောက်ထပ်တိုက်ခိုက်မှုတစ်ခုဖြစ်ပွားခဲ့ပြီးအသေးအပြောက်ရှိခဲ့ပါသည်ဟက်စ်ဘိုလာကကန်ယူဒါမျိုးတာရီမျိုးဦးနီတိုက်ခိုက်မှုမှာသိမ်းဆုံးသွားတဲ့တပ်မှုကို is not best လို့ပြောဆိုခဲ့ပါတယ် best ဒီ Hezbollah ရဲ့စစ်ဘက်ဆိုင်ရာယာတုများစွာတွင်အကြီးသားနှင့်ဝါရင်အရာရှိတဦးအဖြစ်တာဝန်ထမ်းဆောင်ခဲ့ကြောင်း Israel စစ်တပ်ကပြောဆိုပါတယ်၎င်းရဲ့ယာတုတစ်စိတ်တစ်ပိုင်းအနေဖြင့် Ismail ဒီ Lebanon ကန်ယူဒန်ဒေသမှာ Israel တို့ဒုံးပျံနှင့်တန်ကားဖြက်ဒုံးကျည်များပြစ်လွတ်မှုမြင့်တင်ခြင်းနဲ့စီစဉ်ခြင်းတွင်ပါဝင်ခဲ့ကြောင်း Israel စစ်တပ်ကပြောဆိုပါတယ်ဣသရေလ်ဟာမက်စ်ပွဲစတင်ပြီးနောက်တရက်အကြာတွင်ဟက်စ်ဘိုလာစစ်သွေးကြွများနှင့်ဣသရေလ်တပ်ဖွဲ့ဝင်များအပြန်အလှန်ပြစ်ခတ်မှုများစွာဖြစ်ပွားခဲ့ပါသည်။ဒီအချိန်ကစလို့လေဘနန်နယ်စပ်တွင်ဟက်စ်ဘိုလာအဖွဲ့ဝင်160နီးပါးနှင့်အရသား50ခန်းတပ်ဖြတ်ခံခဲ့ရပါသည်။တိုက်ပွဲများကြောင့်ဣသရေလ်တွင်အရသား9ဦးနှင့်စစ်သား12ဦးသေဆုံးခဲ့တယ်လို့သိရှိရပါသည်။ကျမ်းမာရေးရိပ်သားတွင်သိဆုံးစီတဲ့မိုးဖျော်ရည်ဗစ်တိုးရီးယားကလုန်းမြို့ရှိကျမ်းမာရေးဘာမီစခန်းတစ်ခုတွင်မိုးဖျော်ရည်တောက်ပြီးနောက်ဖျားနာနေသောအမျိုးသမီးတို့သိဆုံးမှုတွင်ဟိုနှင့်တခြားစိတ်ဖြစ်စေသောအရာများဆက်ဆက်မှုရှိမရှိကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးရရှိပါသည်။53နှစ်အရွယ်ရေချယ်ဒစ်ဆန်သည်စနေနေ့ကဘာမီစခန်းခန်းမတွင်မိုးရည်တောက်ပြီးနောက်တနင်္ဂနွေနေ့အစောပိုင်းတွင်နေမကောင်းဖြစ်ခဲ့ပါသည်။တခြားနှစ်ဦးကိုလည်းဆေးရုံတင်ထားရတယ်လို့သိရှိရပါသည်။ဒီစစ်တရင်တို့ News Flash များပုံမူချသည့်ညာ SPS Language Podcast ကိုတွားရောက်ကြည့်ရှုပါ။သို့မဟုတ်ဝင်ရောက်နားဆင်ကြည့်ပါ။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ